မဝေးတိုက်ပေါင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်ကနေ့ဆက်တိုက်ဘုံကျဲတိုက်ခိုက်လို့စာသင်ကျောင်းပျက်စီးပြီးထိခိုက်ဒဏ်ရာရကြတယ်လို့သိရပါတယ်။လေကျောင်းကနောက်ထပ်တိုက်ခိုက်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုကိုသားညွန့်ဦးပြောပြမှာပါ
။မကွေးတိုင်းပေါင်းမြို့နယ်ထဲမှာမေလ၄ရက်နဲ့၅ရက်နေ့တွေကစစ်ကောင်စီကလေကျောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်။မီလာငိုင်းနေညနေပိုင်းကတော့ပေါင်းမြို့နယ်နဲ့ထီးတွင်းမြို့ကြားကစစ်ကြီးတောင်ပေါ်ကိုဒီကြောင်ကနေပြီးတော့၄ချိန်တက်ခိုက်ခဲ့လို့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တူဂျန်ရတယ်လို့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်
။ဘာတူးကြည့်တော့ဘာလို့အဲ့လာရင်းမှာလည်းနေရတာပေါ့။နေရာနေရာနှစ်ခုပြောချက်ဟိုကျန်းမာရေးစစ်ကောင်စီတက်ကလည်းဒီကတရားဥပဒေကလည်းချက်ပိုက်တော့ပြီးနေဒီချိန်ပေါ့နော်ဒီချိန်တဲ့ဒါအဝတ်ချက်လည်းပေါ့နော်တိုက်ခိုက်လို့လုပ်ခဲ့တယ်ပေါ့နော်ဘယ်လိုမျိုးရှိနေလဲဒါအောက်ပြေပြေကတက်တက်လာပြေကျရပါတယ်နော်အဲ့မှာရောကျွန်တော်ငားရဲ့နေကျရဟိုဟောမှာတော့ကျွန်တော်ကတော့ထောက်ခံရဖို့တူချိန်ကြတယ်ရတယ်ပေါ့နော်ဒါဟိုအတိအကျချိန်လေးရတော့ဒါကျွန်တော်ဒီချစ်ချစ်ပစာရစေချိန်ပါပေါ့နော်
မီလာ၄ရက်စင်းနေ့ညပိုင်းကတော့ပေါ့မြို့နယ်တောင်ပိုင်းကနေရာ၃ခုကိုစစ်ကောင်စီကပုံကျဲတက်ခိုက်ခဲ့လို့စာတင်ကြောင်းနဲ့နေအိမ်တွေပျက်စီးခဲ့ရတယ်လို့ပဲဒေသခံတချို့တရားရခဲ့တယ်လို့ဒေသခံကြီးရွာသားတဦးကပြောပါတယ
်ကျွန်တော်တို့ပြီးကြောက်ရယ်ဒါပြီးတော့ဟောဟွာပေါ့ဒီတော့တောင်ပက်လားရယ်တင့်ညီနောင်နဲ့တင့်ညီနောင်ရယ်ကြားပြက်ကန်ရယ်ဖွဲ့ရသွင်းရကြားရဲပေါ့သုံးနေရသုံးနေရတက်ခါမှုပြစ်ခတ်သွားတာပေါ့ဒီနေ့မှာပြီးကြောက်ကစာတင်ကြောင်းကိုတက်ခတ်မှုဖြစ်တာပေါ့စာတင်ကြောင်းတစ်လုံးကျွန်တော်ကြောင်းဆောင်ပေါ့ကြောင်းဆောင်တစ်ထောင်လုံးပြည့်စည်တယ်ဒါပြည့်နေတစ်လုံးပြည့်စည်တယ်အဲ့ထက်မှကျတော့ပေါင်900လို့ယူဆတာနှစ်လုံးပေါ့ဗျာကျွန်တော်တို့ကျင်းပွက်ကိုရင်သားလောက်ရှိတာကိုပြင်းတပြိုင်နက်နှစ်လုံးလုံးပြစ်ချပစ်ခဲ့တာဒီကြောင်းရဘလောက်ဆောင်ပြစ်ချတယ်ပြစ်ထမှုဖြစ်ပြီးတော့ကျွန်တော်ဒီလားမှာဆိုရင်ဒီအနံကြားတိုင်းကိုကျင်းတဲ့ပြုတ်နေကြတော့လားကျိလန်စားသားကိုဖြစ်နေကြတော့လား
ပေါ်မျိုးနေနဲ့နေချင်းထိဆက်နေတဲ့ဆောမျိုးနယ်ကြောက်ထုဒေသကမိရဲ့ရွာကိုလည်းမိလငိုင်းနဲ့ညဆယ်နိုင်ကျော်မှာစစ်ကောင်စီကနေပြီးတော့လေကြောင်းကနေဘုံကျဲတိုက်ခိုက်လို့အမျိုးသားတူထိခိုက်ဒဏ်ရာရပြီးတော့နေအိမ်တချို့ပျက်စီးသွားတယ်လို့သိရပါတယ်။မိလချောညီမှာတော့ကြောက်ထုဒေသမှာရှိတဲ့စစ်ကောင်စီအမြောက်တပ်ကနေလက်နက်ကြီးတွေနဲ့ပစ်လို့နေရဲကြီးရွာကမျိုးသားတူနဲ့မျိုးသမီးတူထိခိုက်ဒဏ်ရာရတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျ။